ျွန်တော်ချူးဆေးမှာတော့အဲ့လိုမျိုးပေါ့နော်ဒီကျွန်တော်နဲ့ပတ်သက်ပြီးတော့ခုခုအသက်အန္တရာယ်ရှိအောင်ပေါ့နော်လှုပ်ဖို့ရှိတယ်ဆိုတော့အဲတည်င်းချားတယ်ပေါ့နော်ကျွန်တော်ဒီလိုလှုပ်ဖို့ရှိတယ်ငွေပေးပြီးတော့ငှားထားတယ်လို့ပါလို့ဆိုပြီးတော့အဲ့လိုတည်င်းစကြားတာပေါ့ခင်ဗျာဟုတ်ကဲ့ကြားတော့ဒီမှာရှိတဲ့ US အဖွဲ့ရုံးရောအော်ဒီမှာရှိတဲ့အဲလုံခြုံရေးဆိုင်တဲ့အဖွဲ့အစည်းတွေပေါ့နော်ဟို FBI တို့ဟိုကျွန်တော်တို့အကြောင်းကြားခဲ့ပါခင်ဗျအကြောင်းကြားပြီးတော့လိုအပ်တဲ့ဥစ္စာတော့ FBI တို့နောက်ပြီးသူ့ရဲ့လုံခြုံရေးအဖွဲ့အစည်းတွေကနေပြီးတော့ဆက်လက်ဆောင်ရွက်သွားတာပါခင်ဗျကျွန်တော်အဲ့လိုမျိုးအတိပေးပြီးတဲ့အင်္ဂါနေ့တည်းကစပြီးတော့ဒီဘက်သက်ဆိုင်ရာအစိုးရတော့အဲဥစ္စာလိုအပ်တဲ့ပေါ့နော်လုံခြုံရေးလို့ပါတော့သူတို့ပံ့ပိုးပေးထားပါခင်ဗျအ
ဲ့တော့အခုပေါ့လေဒီဟလာဟိုအမေရိကန်တာဝန်ရှိသူတွေဘက်ကဖော်ထုတ်လိုက်တဲ့မြန်မာလူငယ်နှစ်ဦးနဲ့တာမန်ကြီးကအရင်တော့တွေ့ဆုံမှုတာမျိုးရောရှိပါဘူးလ
ားမရှိပါဘူးခင်ဗျဟုတ်က
ဲ့ဟိုကျွန်တော်တို့ဒီနယူးယောက်အတိုင်းဝိုင်းကနေကြားရတဲ့သတင်းတွေရပါတော့ဒီလူငယ်နှစ်ဦးဟာဒီဟလာတာမန်ကြီးရှိနေတဲ့ဒီမြန်မာတန်ယုံအဝန်ဝိုင်းဒဲဒီကိုတော့ဟိုရောက်ခဲ့မှုတဲ့လူတွေလို့ဟိုကြားသိရပါတယ်အဲ့ဒီအပိုင်းမှာရောတာမတ်ကြီ
းအဲ့ဒီတဲမှာတယောက်တော့ကျွန်တော်သိမှာပေါ့နော်ကျွန်တော်ရုံးမှာဟိုအဲနေဘက်ဆိုရင်ဟိုလုံချုံရေးအတွက်ပေါ့နော်လာဗောလန်တီးယားလာစောင့်ပေးနေတဲ့အဲလူတွေရှိပါအဲ့ဒီလူတွေကြတော့လှဲ့နေပေါ့နော်သွားနေကြတဲ့ဥစ္စာတွေရှိတယ်ဒါကတော့ဗောလန်တီးယားတွေပါဆိုအဲ့ဒီတဲမှာတော့အဲ့ကလေးတယောက်ကတော့အဲလာပြီးတော့စောင့်ပေးဘူးတယ်လို့ဟိုဥစ္စာသိရတယ်ပေါ့နော်ဒါပေမဲ့ကျွန်တော်နဲ့တော့တခါမှတော့မတွေ့ဘူးလိုက်ပေါ့နော်
ဟုတ်ကဲ့
ကျွန်တော်တတိမထားမိတာလည်းဖြစ်ကောင်းဖြစ်မယ်ပေါ့နော်တွေ့ပြီးတော့ကျွန်တော်တတိမထားမိတာလည်းဖြစ်ကောင်းဖြစ်မယ်ကျွန်တော်ဟိုတတိထားမိတဲ့အထဲမှာတော့မပါဘူးအဲနောက်ပြီးတော့ကျွန်တော်အချမ်းမြင့်တရားတော့အဲ့လိုမျိုးဒွန်လာလောက်ကလာခဲ့ဘူးတယ်လို့တော့သိရတယ်ဟုတ
်အဲ့ဒါကဟိုအသက်20နဲ့28နှစ်ယောက်တည်းမှာဟိုအကြီးတယောက်လားငယ်တယောက်လားခင်ဗျအ
ဲကျွန်တော်အတိအကျတော့ကျွန်တော်မသိဘူးခင်ဗျဟုတ်ကဲ့
အတန်မကြီးဟိုပေါ့အသက်အန်ဒီရဲ့ရန်ရှာမယ်ဆိုတဲ့သတင်းကိုကြားတဲ့အချိန်မှာတမန်ကြီးစိတ်ထဲမှာဟိုဘယ်လိုစဖြစ်ပါလဲ
။တွေ့တူးတော့ဘာမှတော့မရှိပါဘူး။ဒါပေမဲ့လိုလိုဟိုလိုအပ်တဲ့ဥစ္စာပဲပေါ့နော်။ခုနကပြောသလိုသက်ဆိုင်တဲ့လူတွေကိုသတင်းပို့တဲ့ဥစ္စာမျိုးပဲလုပ်ခဲ့ပါဘူး။အဲခြားဒီကျွန်တော်တို့နဲ့ရင်းနှီးတဲ့လူတွေမြန်မာအတိုင်းဝိုင်းနေရတော့တတိထားပြီးတော့နေဖို့တော့တောက်လျှောက်တော့ပြောနေတာပေါ့နော်။စစတဲ့ရတော့ဟောအဲ့ဒါလေးပဲရှိပါတယ
်။ဆိုတော့အခုဒီအမေရိကန်တာဝန်ရှိသူတွေဖော်ထုတ်လိုက်တဲ့ဒီတမကြီးကိုအသက်အန္တရာယ်ပြုနိုင်လောက်တယ်လို့ဆွဆွဲခံထားရတဲ့ဒီလူငယ်နှစ်ဦးပေါ့လေအဲသူတို့စိတ်ဆန္ဒနဲ့လှုပ်တာမျိုးဖြစ်နိုင်သလားဒါမှမဟုတ်ရင်ဟိုတစုံတစ်ယောက်ကနောက်ွယ်ကနေတွန်းအားကြောင့်သူတို့တွေကဒါမျိုးတွေကိုလှုပ်လာသလားတမကြီးအဲ့ဒီအပိုင်းမှာဘယ်လိုမျိုးခံမှန်းသုံးသပ်ပါသလဲ
ဟုတ်ဟိုပါဘောနော်ကျွန်တော်အနေနဲ့တော့သူတို့ရဲ့ဟိုရင်ထဲရရှိတာကိုကျွန်တော်ပြောလို့ဖြတ်တာပေါ့နော်ဒါမဲ့ဟိုဒီ Department of Justice ကနေပြီးတော့ထုတ်တဲ့ထုတ်ပြန်တဲ့အထဲမှာလဲဟိုဘန်ကောက်မှာရှိတဲ့လက်နက်ပွဲတော် arms dealer တယောက်ကဟိုခိုင်းနေဆိုပြီးတော့အဲ့ဒါလေးတော့ပေါ်ပြထားတော့တွေ့ပါအဲ့ဒီချက်တော့ပို့ပြီးတော့ကျွန်တော်မသိပါဘူးခင်ဗျ
တခုကလည်းလေဒီ New York တန်ယုံကနေတာမကြီးကိုဖယ်ရှားတဲ့လှုပ်ရှားမှုတချို့ပေါ့လေအစောပိုင်းမှာလည်းရှိခဲ့တယ်လို့ကျွန်တော်ကြားသိခဲ့ရဘူးပါတယ်အဲ့ဒါကဘလူမျိုးပါလေ
ရုံးကနေဖယ်ရှားလာတော့အဲ့တဘောတော့မဟုတ်ပါဘူးဘာလို့လဲဆိုတော့သူကကျွန်တော်ဖေဖော်ဝါရီလ26မှာမေကွန်ပြောပြီးတဲ့28ရက်နေ့မှာကျွန်တော်ကို dismiss လုပ်တယ်လို့ပြောတယ်ဒီရုံးနဲ့မဆိုင်တော့ဘူးဆိုတဲ့ဥစ္စာအကြောင်းကြားတာတွေရှိတာပေါ့နော်ဟိုခုနပြောတဲ့လူအင်အားနဲ့လာပြီးတော့လုပ်တယ်လို့ဘာလို့တော့မရှိတော့မရှိပါဘူးဟိုအရင်ကတော့ဟိုဘောနော်တည်င်းနေထွက်တဲ့ဟာစစ်တမ်းမှုကြီးဆင်းလာတာလို့ဟိုဝါရှင်တန်မှာရှိတဲ့မြန်မာတမ်းမဆင်းလာလို့အဲ့လိုမျိုးတွေတော့တည်င်းထွက်တဲ့ဥစ္စာတော့အဲရှိပါတယ်အဲဒါပေမဲ့ဒါတွေကမှန်းပြီးတော့ပြောတဲ့ဥစ္စာတွေပဲရှိပါတယ်ဘောနော်သူတို့ကာကွယ်ရေးအနေနဲ့တော့ပို့တော့တည်တာဘောနော်ဟု
တ်တမ်းမကြီးတည်တဲ့အတိုင်းပဲဒီစက်တင်ဘာလအထဲမှာနိုင်ငံတွေရဲ့ကိုယ်စားလှယ်တွေမြန်မာနိုင်ငံနဲ့ပတ်သက်လာရင်ဥကြုံမိုးထွန်းခန့်အပ်မလားဒါမှမဟုတ်စစ်ကောင်စီကတင်သွင်းလိုက်တဲ့ကိုယ်စားလှယ်ကိုဝက်ခံအမလားဆိုတော့ဆုံးဖြတ်ရမယ့်အခန်းကဏ္ဍတခုရှိနေပါတယ်။ဆိုတော့အဲ့ဒီမတိုင်ခင်လေးမှာအခုတမ်မတ်ကြီးရဲ့အသက်အန္တရာယ်ချင်းချောက်ခံရတဲ့ကိစ္စကြီးပေါ်လာတဲ့အတွက်ကြောင့်မို့လို့ဟာတမ်မတ်ကြီးဟာကုလသမဂ္ဂဌာနချုပ်ကြီးမှာတ တာဝန်ဆက်လက်ထမ်းဆောင်ဖို့အတွက်ပို့ပြီးတော့အခွင့်သာသွားစေတယ်လို့သုံးသပ်တာရှိတယ်။ဆိုတော့တာမကြီးဘလို့မြင်မိပါသလဲ
။ဟုတ်ဒီလိုကိစ္စရင်းနဲ့ပတ်သက်လို့ပေါ့နော်အမှန်တရားကဖုံးကွယ်လို့မရပါဘူးပေါ့နော်။ဟုတ်နိုင်ငံအကျိုးပြုအကျိုးအတွက်အသုံးပြုသွားနိုင်မယ်ဆိုရင်တော့ဘာမှဆိုကောင်းပါတယ်ခင်ဗျ။အခုလာမယ့် September မှာ credential နဲ့ပတ်သက်ပြီးတော့စိန်ခေါ်မှုတွေရှိလာမယ်။အဲ့လိုမျိုးစိန်ခေါ်မှုတွေရှိတဲ့အခါမှာဒီ UN မှာရှိတဲ့မြန်မာနိုင်ငံ seat ကအရေးကြီးပါတယ်။အဲ့ဒီ seat ကိုမြန်မာပြည်သူတွေရဲ့အတန်ကိုကြောချပေးမဲ့ကိုစားပြုတဲ့ကိုစလဲကသာဆက်ရှိနေခြင်းအဖြစ်ပေါ့နော်။မြန်မာပြည်သူတွေရဲ့အကျိုးမြန်မာနိုင်ငံရဲ့အကျိုးအတွက်ကိုပို့ပြီးတော့ထိထိရောက်ရောက်ဆောင်ရွက်နိုင်မယ်လို့ဟိုအားလုံးကယုံကြည်ထားပြီးဖြစ်တယ်ပေါ့နော်။ဒါကြောင့်ဒါကိုလည်းပေါ့နော်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဒီလိုမျိုးရှုမြင်အောင်ကျွန်တော်တို့တွေဆက်လက်ပြီးတော့စီယုံပြီးတော့ကြောချသွားဖို့လိုပါတယ်။